တတရှင်များမင်္ဂလာပါဥပု္ပ္ပစာဖြစ်တင်ငန်းစာ၄ဖြစ်ပါတယ်အတူပါလ20ရက်ကနေ26ရက်အထိလေ့လာသွားမယ့်ဥပု္ပ္ပစာဖြစ်တင်ငန်းစာရဲ့ခေါင်းစဉ်ကြီးကတော့စီလုံးချင်းရှိရန်တော့ချက်ဖြစ်ပါတယ်ဖဲ့မဲ့ကျင့်ချက်တွေကတော့အေဖဲ့ဩရဇာခန်းကြီး1အငယ်324ဂလာတိဩရဇာခန်းကြီး4အငယ်9အေဖဲ့ဩရဇာခန်းကြီး2အငယ်17ကနေ22အေဖဲ့ဩရဇာခန်းကြီး4အငယ်1ကနေ6ပြီးတော့အငယ်17ရှမသက်ခရစ်ဝင်ခန်းကြီး20အငယ်25ကနေ28အေဖဲ့ဩရဇာခန်းကြီး5အငယ်15ကနေခန်းကြီး6အငယ်9အထိဖြစ်ပါတယ်အဓိကကျမ်းချက်ကိုတော့အေဖဲ့ဩရဇာခန်းကြီး1အငယ်9နဲ့30မှာတွေ့နိုင်ပါတယ်ဖျားသခင်သည်နှလုံးသွင်းတော်မူသောစေတနာတော်နှင့်လျော်သောအလိုတော်ဤနှင်းနေသောအရာကိုငါတို့အားပြတော်မူ၏ထိုနှင်းနေသောအရာဟုမူကားကာလအချိန်ဆိတ်ဆုံခြင်းဤသာသနာတွင်ကောင်းငင်ပေါ်မြင်ကြီးပေါ်မှရှိရှိသမျှတို့ကိုပောင်း၍ခရစ်တော်၌ချုပ်ချစေတော်မူလိမ့်သည်ဆိုပြီးတော့ဖော်ပြထားပါတယ်တချိန်ကအာရှမိုင်းနားမှာအေဖဲမြို့ဟာဆိုလို့ရှိရင်စီးပွားရေးအချက်ချာကြတဲ့မြို့ကြီးတစ်မြို့ဖြစ်ပြီးတော့အခြားဒေသတွေကိုဩဇာလွှမ်းမိုးနိုင်တဲ့မြို့ဖြစ်ပါတယ်အေဖဲမြို့မှာတည်ထောင်ထားတဲ့အသင်းတော်မှာဂျူးလူမျိုးတွေတပါးမျိုးသားတွေနဲ့လာရောက်ပေါင်းသင်းနေထိုင်ကြတဲ့လူမျိုးတွေနဲ့ဖွဲ့စည်းတည်ထောင်ထားပါတယ်ယဉ်ကျေးမှုမတူညီကွဲပြားတဲ့ဘာသာစကားတွေနဲ့ဖွဲ့စည်းထားတဲ့အေဖဲအသင်းတော်ဟာရှုပ်ထွေးခြင်းပရိပခတ်များစွာရှိနေမှာကတော့သိချားပါတယ်အကယ်၍သာခရစ်တော်ရဲ့ကိုယ်ခန္ဓာအစိပ်ပိုင်းအပြင်အသည်သည်မိမိကိုယ်ကိုမတတ်မှတ်ကြဘူးဆိုရင်တော့စီလုံးချင်းလုံးဝမရှိနိုင်ပါဘူးဒီထွေကြောင့်ရှင်ပေါလုကအေဖက်လူမျိုးတွေအတွက်ရေးသားပေးတဲ့ဩဝါဒစာကတော့ခရစ်တော်ရဲ့နောက်လိုက်တဲ့သူတွေအတွက်စီလုံးချင်းအချင်းချင်းရှိဖို့ဩဝါဒပေးခဲ့တာတွေ့ရပါတယ်ရှင်ပေါလုရဲ့သဘောကတော့စီလုံးချင်းမှာအတိုင်းအတာနှစ်မျိုးနဲ့မြည်ရှိပါတယ်အသင်းတော်အတွင်းစီလုံးချင်းအတိုင်းအတာမှာဂျူးနဲ့တပါးမျိုးသားတွေစီလုံးလာခြင်းဟာခရစ်တော်ရဲ့ကိုယ်ခန္ဓာအစိပ်ပိုင်းတွေပေါင်းစည်းတယ်လို့သတ်မှတ်ပါတယ်။ပြီးတဲ့နောက်မှာတော့စကြဝဠာတခွင်ပေါင်းစည်းခြင်းအနေနဲ့ကောင်းကင်နဲ့မြေကြီးအလုံးစုံသောအရာဟာတထက်တဲ့ညီညွတ်မြတ်တာခြင်းကိုသတ်မှတ်ပါတယ်။အဲ့ဒီတထက်တဲ့ညီညွတ်မြတ်တာခြင်းဟာခရစ်တော်ကြောင့်သာဖြစ်ပါလိမ့်မယ်။ပေါင်းစည်းခြင်းရဲ့မူလအရင်းမြစ်ဟာခရစ်တော်အားဖြင့်သာဖြစ်ပါတယ်။ရှင်ဘောလူဖော်ပြတဲ့စီလုံးခြင်းအရာဟာခရစ်တော်မှာဒါမှမဟုတ်ခရစ်တော်နဲ့အတူဆိုပြီးထက်ခါထက်ခါအေဖက်ဩရစာမှာရေးသားထားပါတယ်။ဖျားသခင်ဟာကျွန်တော်တို့အတွက်ခရစ်တော်ရဲ့အသက်တာအသေးခံခြင်းရှင်ပြန်ထမြောက်တော်မူခြင်းနဲ့ကြွယ်ဝပြည့်စုံစေတော်မူပါတယ်။ကယ်တင်ခြင်းရဲ့အဓိကရွေချက်ကခရစ်တော်ဖျားရှင်အားဖြင့်အရာအလုံးပြန်လည်တည်မြဲပေါင်းစည်းစေခြင်းပဲဖြစ်ပါတယ်။အဲ့ဒီပေါင်းစည်းခြင်းဟာကာလရဲ့အဆုံးအချိန်မှာဧကန်အမှန်ပြည့်စုံစွာပေါ်လွင်ထင်ရှားပါလိမ့်မယ်ဆိုပြီးတော့ဥပုံနဲ့ဥပု္ပ္ပစာဖြစ်တဲ့သင်ခန်းစာကဖော်ပြထားပါတယ်။